တရုတ်နိုင်ငံယူနန်ပြည်နယ်မြန်မာနယ်နယ်စပ်ရွှေလီမြို့မှာမြန်မာနာမည်နဲ့ဖွင့်ထားတဲ့ဆိုင်တွေအားလုံးဆိုင်ပုတ်တွေဖြုတ်သိမ်းပေးဖို့တရုတ်တာဝန်ရှိသူတွေကညွှန်ကြားထားပြီးတရဝင်းလုပ်ငန်းလိုင်စင်လျှောက်ခိုင်းနေပါတယ်။ဆိုင်ဖွင့်ခွင့်လိုင်စင်ရရင်တောင်မြန်မာနိုင်ငံထွက်ကုန်ပစ္စည်းတွေကိုရောင်းချခွင့်မပြုဘဲသူတို့သတ်မှတ်ထားတဲ့ကုန်ပစ္စည်းတွေကိုပဲရောင်းရမယ်လို့ညွှန်ကြားထားကြောင်းရွှေလီမြို့ကမြန်မာဆိုင်ရှင်တွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုသားညွန့်ဦးကပြောပြပေးမှာပါခင်ဗျာ
။မြန်မာနိုင်ငံနဲ့နယ်စပ်ဖြစ်တဲ့ရွှေလီမြို့မှာတော့တရုတ်နိုင်ငံတွင်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံတွင်မြန်မာနိုင်ငံနဲ့နယ်စပ်ဖြစ်တဲ့ရွှေလီမြို့မှာတော့မြန်မာနိုင်ငံသားတွေဖွင့်ထားတဲ့ဆိုင်တွေကတစ်မျိုးလုံးအနှံ့ရှိပါတယ်။အဲဒီဆိုင်တွေကယာယီနေထိုင်ခွင့်အလုပ်လုပ်ကံ့ခွင့်အထောက်အထားရှိသူတွေဖွင့်ထားကြတဲ့ဆိုင်တွေဖြစ်ပါတယ်။မြန်မာနိုင်ငံကအစားအသောက်ဆိုင်ကစလို့တွင်းထွက်ကြောက်မြက်လက်ဝိယန္တနာရောင်းတဲ့ဆိုင်တွေလည်းရှိပါတယ်။အခုတော့အဲဒီဆိုင်တွေအားလုံးကမြန်မာနာမည်နဲ့ဆိုင်ပုတ်တွေကိုဆိုင်ပုတ်ဖြုတ်ဖို့နဲ့တရားဝင်လုပ်ငန်းလိုင်စင်လျှောက်ဖို့တရုတ်အာဏာပိုင်ကညွှန်ကြားထားတယ်လို့ရွှေလီမြို့ကမြန်မာလုပ်ငန်းရှင်တွေကပြောပါတယ်။ဒါရီအားလုံးကိုရပ်ပိုင်းအတွက်မှာအပီးလောက်ရမယ်လို့ပြောထားတဲ့အကြောင်းရှူလီမျိုးကကင်နီယာကုံချောက်ဆိုင်ရဲ့ပိုင်ရှင်ကိုပြာကြီးကပြောပါတယ်
။သူကတော့တောင်းရတဲ့အတွင်းကသူတို့ဟာဆိုင်နေရလို့ဒီဟောပေါ့ဆိုင်ဘော်တွေဖြတ်တင်ပေးရမယ်လို့ပြောရကြဟော။တော့တော့ဒီကတော့ဒီခေါ်ကြီးကအားလုံးတော့ဆိုင်ဘော်တွေခွာလိုက်ပြီကြဟော။ငါတို့ကဒီတော့ဒီအဓိကဒီပြင်မဲ့တဲ့ကမြန်မာဆိုင်ကြီးပေါ့ဟော။ဒီရွှေဒီမြေဆိုင်မှာတော့မာဒူရီကျွန်တော်ဖွင့်လာတဲ့ဆိုင်ကြီးရှိရလေ။အဲဒီဆိုင်ကြီးအားလုံးလည်းကျွန်တော်မြန်မာတတိယအကြီးကရောင်းတာပေါ့။
မြန်မာဆိုင်ဘော်တွေအားလုံးဖြုတ်ချခိုင်းထားပြီမဲ့လောလောဆယ်ဆိုင်တွေကိုတော့မပိတ်ခိုင်းသေးပါဘူး။ဒါပေမဲ့လည်းတရုတ်စာမပါတဲ့မြန်မာထုတ်ကုန်တွေကိုလည်းမြန်မာဆိုင်တွေမှာရောင်းချဖို့ပိတ်ပင်လိုက်ပါတယ်။အကြောင်းကတော့ပါဝင်တဲ့ပစ္စည်းအမျိုးအစားနဲ့စားသုံးမှုသင့်မသင့်ဆိုတဲ့အချက်တွေကိုမသိရတဲ့အတွက်အခုလိုပိတ်ပင်တာဖြစ်နိုင်တဲ့အကြောင်းရှီလီမျိုးကမြန်မာဆိုင်ရှင်တူကပြောပါတယ
်။မြန်မာကုန်ပစ္စည်းတော့သူကပေးမရတာတော့အမှန်ပါ။ဘာဖြစ်လို့လဲဆိုတော့ဒီမြန်မာပစ္စည်းကဥမာကျွေးရဲနေပြီဖြစ်၊ဘီယာပဲဖြစ်၊သူ့ရဲ့အမျိုးအစားဘာတွေထည့်ထားတာလဲ။ဒီပြုတ်စားရမှာမပါတဲ့အတဲ့ကြောင့်လေသူကမကြပ်ပါရတဲ့အတဲ့ကြောင့်မလို့သူကပြိပင်တာလေ။ဒါပေမဲ့တော့တော့ညာယောဂါဖြစ်မှလည်းသူတို့ဆိုရင်အဲဒီမျိုးသဘောပဲ
။မြမဆိုင်နေမှာမြမနိုင်ငံထုတ်ပစ္စည်းတွေကိုဆက်ပြီးတော့ရောင်းချနိုင်မယ်ဆိုရင်တော့ဒံွေယွမ်9,000မြမကျပ်ဝင်နေဆိုရင်တော့15သိန်းကျော်ပေးရမယ်လို့လည်းအတိပေးထားတဲ့အကြောင်းရှီလီမျိုးကမြမလုပ်ငန်းရှင်တွေကပြောပါတယ်။ဈေးဆိုင်အတွက်လိုင်စင်လျှောက်မယ်ဆိုရင်လိုင်စင်ကြီးကလုပ်ငန်းပေါ်မူတည်ပြီးတော့တစ်နှစ်ကိုတရုတ်ယွမ်ငွေ3,000ကနေပြီးတော့4,000ဝန်းကျင်အထိပေးဆောင်အောင်မှာဖြစ်ပါတယ်။မြန်မာငွေနဲ့ဆိုရင်တော့300လောက်ကျတဲ့အတွက်အတော်လေးကိုဈေးကြည့်တာမို့လို့ဆန်ရှင်အတော်များများလုပ်ငန်းလေဆင်မလျှောက်ဘဲနဲ့ဆိုင်ဖွင့်ထားတာနှစ်တော်ကြာပါပြီ။ကိုဗစ်ကာယောဂါကာလမှာမြန်မာနိုင်ငံသားတွေရဲ့နေထိုင်ခွင့်ကိုတရုတ်ဆူရကတဖြည်းဖြည်းနဲ့တင်းကျပ်လာနေတဲ့အတွက်မြန်မာနိုင်ငံသားအတော်များများနေရပြန်ကုန်ရပါတယ်။ရွှေလီမြို့မှာဆိုင်ဖွင့်ထားတဲ့မြန်မာတွေကတော့လုပ်ငန်းတွေရှိနေသေးတာကြောင့်ဆက်ပြီးတော့နေနေကြတာဖြစ်ပါတယ်။အခုလိုဆိုင်လိုင်းဆင်လျှောက်ပြီးတော့မြန်မာဘက်ကကုမ္ပဏီစီးတွေမရောရဘူးဆိုရင်တော့သူတို့အတွက်အတော်လေးထိခိုက်မယ်လို့ဆန်ရှင်တွေကပြောနေကြပါတယ်ခင်ဗျာ။